ကျွန်တော်တို့ရဲ့တပ်မတော်ယုံစုကျူးကိုတနင်္လာနေ့ကပြောလိုက်ပါတယ်။တရားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကတနင်္လာနေ့ကပြောလိုက်ပါတယ်။တရားရေးဌာနအရာရှိဘယ်စံကပ်ကမြို့သားလူတော်ဥပဒေပြည့်ရင်းနဲ့တရားရေးကော်မတီကိုအခုလိုပြောလိုက်တာပါ။တနင်္လာနေ့မှာပဲတောင်းချီတဲ့ဆန္ဒပြသူတွေကယုံစုကျူးကိုဆွဆွဲပြစ်တယ်ပေါ်လွတ်တော်ကိုထပ်မတောင်းဆိုလိုက်ကြပြန်ပါတယ်။စနေနေ့တော့ကတော့တပ်မတော ဝန်ကြီးချုပ်ကိုလွှဲပြောင်းထားဖို့ဆုံးဖြတ်ခဲ့တာကြောင့်ဖွဲ့စည်းပုံဆိုင်ရာအကြံတဲကိုလည်းတောင်ပေါ်ရကကြုံရပါလေ။ယုစုယောကသာမယူပဲသူကကျမကိုပါတီကိုအကြောင်းကြေညာချက်ထုတ်ခဲ့ပါလေ။ဒီကြေညာချက်ကိုပြည်သူတဲမှာမကြေမနက်ဖြစ်ကြပြီးအလုံးသမားသမဂ္ဂများ Confederation KCTU ကပါလီမန်အနားမှာတနင်္လာနေ့ကဥဆောင်ဆန္ဒပြခဲ့ကြတာပါ။လူ3000ဆန္ဒပြကြတယ်လို့ KCTU ကဆိုပါလေ။တပ္ပရာဟာရာဇဝမှုကြောင့်ရလဲစုံစမ်းစစ်ဆေးတာကိုခံရပါတယ်။ရဲနဲ့အစင်းမြင့်ရရှိခြင်းများအကျင့်ပြတ်ချစားမှုစုံစမ်းစစ်ဆေးရေးရုံးကလည်းတပ္ပရာရုံးနဲ့အခြားရာရှိကြီးတွေကိုစုံစမ်းစစ်ဆေးနေပါတယ်။တကယ်လို့စုံစမ်းစစ်ဆေးရေးမှာလုံလောက်တဲ့အထောက်အထားတွေတွေ့ရှိတဲ့ဆိုရင်နိုင်ငံတော်ပုံပတ်မှုအာဏာအလွဲသုံးစားပြုမှုပြင်အခြားမှုတွေနဲ့ပါတပ္ပရာရုံးစုယူနဲ့တခြားရာရှိကြီးတွေတရားစွဲခံနိုင်မွယ်ရှိနေပါတယ်။